Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ2019ခုနှစ်မတ်လ18ရက်စနေနေ့ညနေပိုင်း VOE စီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမခွာညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညနေခင်းမှာတော်တာရှင်များရှင်ဒီကနေ့ညနေခင်းသတင်းတွေကိုကြောင်လွင်ဦးနဲ့ကျမအနာငါလို့ပြောပြမှာပါအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ရဲ့ပထမဆုံးအာရှအခီးစဉ်အဖြစ်တရုတ်နိုင်ငံကိုရောက်ရှိနေပြီးမြောက်ကိုရီးယားနိုင်ငံရဲ့အငင်းပွားစရာနျူကလ িয়ার နဲ့တုံးကြီးစီစဉ်တွေကိုအာရုံစိုက်ဆွေးနွေးခဲ့ပါတယ်ပြည်တည်နိုင်ငံ Paris မြို့ကလေဆိပ်တစ်ခုမှာအဆောင်တာဝန်ယူထားတဲ့စစ်သားဦးထံကလက်နက်ယူဖို့ကြိုးစားသူတူကိုအသေးပြစ်ကတ်ဖမ်းဆီးလိုက်ရပါတယ်တရုတ်နိုင်ငံထဲမှာအကြမ်းဖက်မှုတွေလုပ်မယ်ဆိုပြီးချင်းချောက်ထားတဲ့ video file တစ်ခုကို IS အစွန်းရောက်အကြမ်းဖက်သမားတို့ကဒီလအစောပိုင်းမှာထုတ်ပြန်ပါတယ်ဒီလိုသတင်းတွေကြားမှာပါမခွန်ညို
ကောင်းပါပြီရှင်အခုညနေခင်းမြန်မာပြည်ဆိုင်ရာသတင်းဆောင်မနဲ့ဆက်သွယ်မေးမြန်းချက်တွေထဲမှာတော့မြန်မာနိုင်ငံအတွင်းလူခွင့်ရေးချိုးဖောက်မှုတွေပေါ့ကုလသမဂ္ဂကကြေညာချက်ထုတ်ပြန်ဖို့အရေးတရုတ်နဲ့ရုရှားနိုင်ငံတွေကကန့်ကွက်လိုက်တာနဲ့ပတ်သက်လို့မြန်မာအရေးသုံးသပ်သူတွေကအခုလိုရှုမြင်ပါတယ်
ပမာပြည်ပဲဖြစ်ဖြစ်ပဲနိုင်ငံမှာပဲဖြစ်ဖြစ်အဲ့ဒီအစိုးရဟာအဲ့ဒီပြည်သူတွေကပဲတာဝန်ရှိတယ်ပေါ့ဗျာသူတို့အနေနဲ့ဘာမှဝင်ရောက်ဆက်ဆက်ပြီးပြောကြားစရာမလိုဘူးလို့သူတို့တွက်ထားပုံရပါတယ်ဒါကြောင့်မလို့နာဝတာခေ
နိုင်ငံရေးအကဲခတ်ဒေါက်တာလှကျော်စောရဲ့ပြောပြချက်နဲ့တူနားဆင်နိုင်ပါတယ်မွန်ပြည်နယ်အတွင်းကတန်လွင်မြေကူတရာကိုဗိုလ်ချုပ်ဆန်တရာလို့အမည်ပေးဖို့ပြည်သူ့လွှတ်တော်ကဆုံးဖြတ်ခဲ့တာကိုမွန်မျိုးသားတွေနဲ့အတူကရင်ပအုပ်စားတဲ့တိုင်းရင်းသားတွေကလည်းလက်မခံတဲ့အတွက်မနေ့ကမှပူးပေါင်းကန့်ကွက်ဆန္ဒပြသွားဖို့ရှိပါတယ်အကယ်ဒမီစုပွေးပွဲအကြိုမြင်ကွင်းကိုလည်းနောက်ပိုင်းမှနားဆင်ရမှာပါဒီလိုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုအောင်လွင်ဦးတို့ကပြောပြပါမယ်ရှင်
အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ရဲ့ပထမဆုံးအာရှခီးစဉ်အဖြစ်တရုတ်နိုင်ငံကိုရောက်ရှိနေပြီးမြောက်ကိုရီးယားနိုင်ငံရဲ့အငင်းပွားစရာနျူကလ িয়ার နဲ့တုံးကြီးအစီအစဉ်တွေကိုအာရုံစိုက်ဆွေးနွေးခဲ့ပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီး Wang Yi နဲ့လည်း Mr. Tillerson တို့ဘီဂျင်းမြို့မှာတွေ့ဆုံခဲ့တယ်လို့ကိုရီးယားကျွန်းဆွယ်ရင်းတင်မာမှုတွေဟာအတော်အများများတဲ့အဆင့်ကိုရောက်နေပြီလို့အစီအဝေးပြီးဒီကနေ့စနေနေ့မှာပဲ Mr. Tillerson ကပြောပါတယ်။မြောက်ကိုရီးယားအစိုးရအနေနဲ့နျူကလ িয়ার လက်နက်ထုတ်လုပ်ဖို့ကြိုးပမ်းချက်တွေရပ်တန့်ဖို့ဆန္ဒရှိလာအောင်အမေရိကန်နဲ့တရုတ်တို့အတူပူးပေါင်းလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းပြောပါတယ်။တင်းငွေတွေနဲ့မှာတော့တရုတ်သမ္မတရှီကျင်းပင်နဲ့ဝန်ကြီးတယ်လီဆန်တို့တွေ့ဆုံမှုရှိပြီးမြောက်ကိုရီးယားအရေးအပြင်ကုန်သွယ်ရေးနဲ့တောင်တရုတ်ပင်လယ်ရင်းရှေ့ပိုင်းနဲ့အငင်းပွားမှုကိစ္စရပ်တွေကိုဆွေးနွေးမယ်လို့ခန့်မှန်းရပါတယ်။မစ္စတာတယ်လီဆန်နဲ့တရုတ်တာဝန်ရှိသူတွေရဲ့တွေ့ဆုံဆွေးနွေးပွဲတွေဟာအခက်အခဲတွေရှိလိမ့်မယ်ဆိုပြီးခန့်မှန်းမှုတွေလည်းရှိနေတာပါ။မြောက်ကိုရီးယားကိုသူ့ရဲ့နျူကလ িয়ার အစီအစဉ်တွေလက်လျှော့လိုက်ဖို့တရုတ်နိုင်ငံအနေနဲ့ရှေ့ဆက်တိုးပြီးတိုက်တွန်းဖို့ဒီသတင်းမှာအစောပိုင်းကပဲဝန်ကြီးတယ်လီဆန်တရုတ်တို့ကိုတောင်းဆိုခဲ့ပါတယ်။ထို့အပြင်မြောက်ကိုရီးယားအပေါ်ဖိအားပေးတဲ့အနေနဲ့ကုလသမဂ္ဂရဲ့တန်ခတ်ပိတ်ဆို့မှုတွေကိုတရုတ်နိုင်ငံဘက်ကအပြစ်အဝလိုက်နာဖို့ကိုလည်းသူကတိုက်တွန်းခဲ့ပါတယ်။တောက်ကြနေတော့ကလည်းမြောက်ကိုရီးယားအပေါ်မဟာဗျူဟာကြကြစိတ်ရှည်တီးခံပေးတဲ့အမေရိကန်တို့ရဲ့မူဝါဒတွေအဆုံးသတ်သွားပြီဖြစ်တာကြောင့်စစ်ရေးအရာအရေးယူဖို့နိလန္နာကြံတော့တဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကပြောဆိုခဲ့ပါတယ်
။အမေရိကန်ပြည်ထောင်စုမှာရရှိနေတဲ့ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကဲကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အင်ဗီရိုမှာတောက်ကြနေကတွေ့ဆုံပြီးမြောက်အတ္တန်တိတ်စာချုပ်ဖွဲ့နေတိုတောင်တင်းခိုင်မာရေးကမ္ဘာကုံသွယ်ရေးနဲ့တခြားကိစ္စရပ်တွေဆွေးနွေးပါတယ်။ခေါင်းဆောင်တွေကတွေ့ဆုံပြီးအမေရိကန်နဲ့ဂျာမန်စီးပွားရေးခေါင်းဆောင်တွေနဲ့ဆက်လက်ဆွေးနွေးရမှာတော့အသက်မွေးဝမ်းကြောင်းတည်တန်းကိစ္စ၊လူသားအင်အားပုံမျိုးထုတ်တဲ့ကိစ္စတွေကိုကြေကြေပြန့်ပြန့်ပြောဆိုခဲ့ပေမဲ့နိုင်ငံတကာကုံသွယ်ရေးလို့အဖို့တစ်တွေရှိနေတဲ့ကိစ္စမျိုးတွေကိုတော့မဆွေးနွေးခဲ့ကြပါဘူး။ပူတိုသင်းစာရှင်းလင်းပွဲအတွင်းမှာတော့သမ္မတထရမ့်ကခင့်မမိတော့ဘူးလို့ပြောခဲ့ပြီးတဲ့နေတိုဖွဲ့ကိုဆက်လက်အားပေးထောက်ခံသွားဖို့ထပ်မံကတိပြုပြောကြားသွားပေမဲ့မာမိတ်ဖွဲ့ဝင်အနေနဲ့ကာကွယ်ရေးအတွက်ကုန်ကျစရိတ်ကိုမျက်မြတ်တားတားချက်ခမှုမရှိဟာလက်ခံနိုင်စရာမရှိဘူးလို့အရင်ကဝေဖန်ပြောဆိုချက်ကိုအမေရိကန်သမ္မတကထပ်လောင်းပြောကြားသွားပါတယ်။သမ္မတထရမ့်ရဲ့ပြောကြားချက်ကတော့ဂျာမန်ဝန်ကြီးချုပ်ကကြေဆွခဲ့တယ်လို့နေတိုဖွဲ့ကာကွယ်ရေးအသုံးစရိတ်တွေပြီးခဲ့တဲ့နှစ်မှာ800ခန့်တိုးမြင့်ခဲ့တယ်လို့ဂျာမနီနိုင်ငံအနေနဲ့ဆက်လက်တိုးမြင့်ပြီးသွားမှာဖြစ်ကြောင်းလည်းကြေပြူခဲ့ပါတယ်။အမေရိကန်ကကိုယ်ယူစီးပွားကိုကာကွယ်ပေးမဲ့မူဝါဒတွေကျင့်သုံးလာမဲ့အပေါ်စိုးရိမ်မှုတွေလျော့ပေါင်းကြိုးပမ်းတဲ့အနေနဲ့ကုန်သွယ်ပတ်တွေနဲ့ပုံမှန်ကောင်းမွန်တဲ့သဘောတူညီချက်တွေရရှိအောင်ဆောင်ရွက်မယ်လို့လည်းသမ္မတထရမ့်ကပြောဆိုခဲ့တာပါ။ဂျာမန်ဝန်ကြီးချုပ်ကလည်းကုန်သွယ်ရေးသဘောတူညီချက်တွေဟာနိုင်ငံတွေကြားအပြန်အလှန်အကျိုးကျေးဇူးခံစားကြရပြီးကုန်သွယ်မှုတွေမှာမျှတမှုရှိတဲ့နယ်လို့သမ္မတထရမ့်ရဲ့ပြောဆိုချက်ကိုသဘောတူကြောင်ပြောဆိုသွားပါတယ်။
အမေရိကန်ပြည်ထောင်စုရဲ့မနစ်သမရရွေးကောက်ပွဲမှာရုရှားကိုဘလောက်ထိကြားဝင်နောက်ဆက်ခဲ့တယ်လဲဆိုတဲ့ကိစ္စနဲ့ရွေးကောက်ပွဲမဲဆွဲကာလအတွင်းသူ့ရဲ့တယ်လီဖုန်းတွေကိုသမရဟောင်းဘရက်အိုဘားမားကကြားဖြတ်ခေါ်နှာထောင်ခဲ့တယ်ဆိုတဲ့သမရဒေါ်နယ်ထရမ့်ရဲ့ပြောဆိုချက်ကိုအောက်လွှတ်တော်ထောက်လှမ်းရေးကော်မတီကလာမယ့်တနင်္လာနေ့မှာစုံစမ်းစစ်ဆေးမှုတွေလုပ်သွားဖို့ရှိပါတယ်။လွှတ်တော်ကြားနာပွဲမှာအမေရိကန်ဖက်ဒရယ်စုံစမ်းထောက်လှမ်းရေးဘူရို FBI အကြီးအကဲ James Comey အမျိုးရားလုံခြုံရေးအေဂျင်စီအကြီးအကဲ Mike Rogers တို့ကိုကော်မတီအဖွဲ့ဝင်ကပထမဆုံးအနေနဲ့မေးမြန်းစစ်ဆေးမှာပါ။မြို့မှာရှိတဲ့ Trump Tower အဆောက်အဦကတယ်လီဖုန်းတွေကိုအိုဘားမားကကြားဖြတ်ခေါ်နှာထောင်ခဲ့တယ်ဆိုတော့ Mr. Trump ရဲ့ပြောဆိုချက်ကိုထင်ဟပ်စေတဲ့သတင်းအချက်လက်တွေကိုတောင်းဆိုထားတဲ့စာကိုတရားရေးဌာနကလွတ်တော်စုံစမ်းထောက်လှမ်းရေးကော်မတီကိုတောက်ကြားနေမှာပေးဖို့တောင်းဆိုခဲ့ပါတယ်။တရားရေးဌာနကရောအောက်လွတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌ Republican လွတ်တော်အမတ် Devin Nunes ကပါဒီစာထဲမှာပဲအချက်တွေပါတယ်ဆိုတာအသေးစိတ်ထုတ်မပြောပါဘူး။သူ့ဖုန်းတွေခေါ်နှာထောင်ခံရတဲ့ဆိုတော့ Trump ရဲ့ March 4ရက်နေ့က Twitter ကနေရေးသားပြောဆိုချက်ကိုပြန်ရုပ်သိမ်းဖို့သမ္မတ Trump ကိုလွှတ်တော်က PR ပေးနေတာပါ Trump မျက်ဒီပြောဆိုချက်နဲ့ပတ်သက်ပြီးဘလို့အထောက်အထားမှမတွေ့ဘူးလို့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီကပြောပါတယ
်ပြည်ထောင်နိုင်ငံ Paris မြို့က Olivier Leisette မှာအဆောင်တောင်ဝင်ယူထားတဲ့စစ်သား2ဦးထံကလက်နက်လူယူဖို့ကြိုးစားသူ2ဦးကိုအသေးပြက်ကဖမ်းဆီးခဲ့ပြီး Leisette ထဲကနေရာတချို့မှာလည်းဘေးလွရာပြောင်းရွှေ့ပေးရတဲ့အကြောင်းရဲတပ်ဖွဲ့ကဒီကနေ့ပြောဆိုလိုက်ပါတယ်ရဲတပ်ဖွဲ့ကရှာဖွေစစ်ဆေးမှုတွေဆက်လက်လုံဆောင်နေစေဖြစ်တဲ့အတွက်အခင်းပြရာနေရာကိုရှောင်ရှားကြဖို့လည်းအာဏာပိုင်တွေကတတိပေးခဲ့တာပါချင်းနေကိုရှင်းရှင်းလင်းလင်းမသိနိုင်မဲ့ပြင်နေကြတဲ့ခီးသွားတွေလေစစ်ကကားရံနေတဲ့နေရာတွေမှာစူဝေးနေချိန်မှာပဲအရေးပေါ်ကားတွေလေစစ်ကိုရောက်လာသလိုပြင်သစ်အထူးလုံခြုံရေးတပ်ဖွဲ့တွေလည်းလေစစ်ကိုလုံခြုံရေးယူခဲ့ပါတယ်တိုက်ခတ်ဖို့ကြိုးပမ်းခဲ့တဲ့သူဟာတယောက်တည်းလုခဲ့တာဟုတ်မဟုတ်မသိရသေးဘူးလို့လည်းပြင်သစ်ရဲတပ်ဖွဲ့တာဝန်ရှိသူတူကပြောဆိုခဲ့ပါတယ်ဒီဆုံးသူနဲ့ပတ်သက်တဲ့သတင်းချက်လက်တွေနဲ့ထိရိုက်ဒဏ်ရာရသူရှိမရှိဆိုတာကိုတော့ရဲတပ်ဖွဲ့တာဝန်ရှိသူကပြောဆိုမထားပါဘူးလက်နက်အလုခံရတဲ့အဆောင်စစ်သားပြင်သစ်နိုင်ငံမှာအစ္စလမ်စွန့်ရောက်ဝါဒီတွေရဲ့အကြမ်းဖက်တိုက်ခတ်မှုတွေစက်တိုက်ဆိုသူကြုံခဲ့ရပြီးတဲ့နောက်ချက်ချာချတဲ့နေရာတွေမှာလွန်ကျွေးတောင်းဝင်ပြည့်ရထားတဲ့ပြင်သစ်စင်တီနယ်အထုတပ်ဖွဲ့ဝင်တူလည်းဖြစ်ပါတယ
်ယူအေဗီကအတန်ညနေပိုင်းမြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းကနေစနေနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။တရုတ်နိုင်ငံထဲမှာအကြမ်းဖက်မှုတွေလုပ်မယ်ဆိုပြီးချိန်းချောက်ထားတဲ့ video file တစ်ခုကို IS အစွန်းရောက်အကြမ်းဖက်သမားတို့ကဒီလအစောပိုင်းမှာထုတ်ပြန်ပါတယ်။အရှအလဲပိုင်းအရှိအလဲပိုင်းနဲ့အာဖရိကတိုက်ကိုလွှမ်းမိုးဖို့တရုတ်တို့ကြိုးပမ်းနေတာနဲ့အမျှအကြမ်းဖက်ချင်းချောက်မှုတွေကိုတရုတ်နိုင်ငံသားတွေရင်ဆိုင်ရမယ့်အခြေအနေများလာတယ်လို့ကျွမ်းကျင်သူတွေကပြောပါရယ်ဗီဒီယိုနဲ့ပတ်သက်လို့တရုတ်ဘက်ကတုံ့ပြန်ချက်တော့ထွက်မလာသေးပါဘူးတရုတ်နိုင်ငံထက်ကလူနည်းစုဝီဂါလူမျိုးစုတွေဟာ IS စစ်သွေးကြောတဲ့အတွက်အီရတ်နိုင်ငံမှာတိုက်ခိုက်ပေးတဲ့သဘောမျိုးဗီဒီယိုထဲမှာရိုက်ပြထားသလိုဝီဂါလူမျိုးစုတွေတရုတ်နိုင်ငံကိုပြန်လာပြီးသွေးချောင်းစီအောင်လုပ်မယ်ဆိုပြီးပြောထားပါရယ်ဒီလို့ရဟာအီရတ်နဲ့ဆီးရီးယားနိုင်ငံမှာအကြီးအကျယ်ရှုံးနေနေတဲ့ IS အကြမ်းဖက်သမားတွေတံပြန်တိုက်ခိုက်တဲ့အနေနဲ့ဝါရဖြန့်ကြိုးပမ်းမှုတစ်ခုဖြစ်တယ်လို့ဗြိတိန်အခြေစိုက် The Royal United Service Institute ကကျွမ်းကျင်သူ Raffaello Matucci ကပြောပါရယ်တရုတ်နိုင်ငံအနောက်ပိုင်း Muslim Uyghur လူမျိုးစုတွေအများဆုံးနေထိုင်ရာ Xinjiang ဒေသအတွင်းကပြည်သူတွေကိုတရုတ်အစိုးရကနှိပ်စက်ညှဉ်းပန်းနေတာတွေကိုဗီဒီယိုထဲမှာရိုက်ပြထားပါရယ်အဲ့ဒီဒေသကိုတရုတ်အစိုးရကတင်းတင်းကြပ်ကြပ်ထိန်းချုပ်ထားသလိုအကြမ်းဖက်တိုက်ခိုက်မှုတွေလုပ်ဖို့တိတ်ကိုခက်ခဲပါရယ်လို့ပန်သူချီကပြောပါရယ်ဘုံရန်သူဖြစ်တဲ့ IS တို့ကိုကမ္ဘာတစ်ဝန်းတိုက်ခိုက်ချေမှုရမှာတရုတ်တို့ရဲ့ပူပေါင်းပါဝင်မှုအနှဲငယ်သာတွေ့ရတယ်လို့ဥရောပကောင်စီနိုင်ငံခြားရေးဌာနက Matthew Duchatte ကပြောပါရယ်ရှင
်ဘင်္ဂလားဒေ့ရှ်နိုင်ငံတကာမျိုးကရာဇဝတ်မှုတက်ပြည့်အထူးတက်ဖွဲ့ရဲ့စစ်ဆေး gate ကမှပောက်ခွဲပစ္စည်းတွေထဲဆောင်လာတဲ့လူတစ်ယောက်နဲ့ဒီကနေ့ပြစ်ခတ်မှုဖြစ်ပွားပြီးအသေဖမ်းဆီးမိပါရယ်မော်တော်ဆိုင်ကယ်တစ်စင်းနဲ့ပောက်ခွဲပစ္စည်းတွေထဲဆောင်လာသူဟာမြို့တော်ခီကောင်ဒေသကစစ်ဆေး gate ကိုပောက်ထွက်ဖို့ကြိုးပမ်းရတာကနေလူကြုံရေးအနာဝင်တွေကပြစ်ခတ်ခဲ့တာဖြစ်တဲ့အကြောင်းအထူးတက်ဖွဲ့ကသတင်းမီဒီယာတွေကိုတီပြူပြောဆိုခဲ့တာပါတည်ဆုံးသူမှာပါလာတဲ့အိတ်ထဲမှာပောက်ခွဲပစ္စည်းကိုလုံခြုံရေးအာဏာပိုင်တွေနောက်ပိုင်းရှာဖွေတွေ့ရှိခဲ့ကြောင်းလဲအထူးတပ်ဖွဲ့တာဝန်ရှိသူဒူးဖြစ်တဲ့စခဝတ်ဟူစိန်ကသတင်းတောက်တွေကိုပြောပါတယ်တည်ဆုံးသူနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုတော့လက်တလုံးမသိရသေးပါဘူးပောက်ခွဲပစ္စည်းကိုတော့ကျွမ်းကျင်သူတွေအခင်းပြရနေရာမှာစစ်ဆေးခဲ့ကြောင်းလဲအထူးတပ်ဖွဲ့ရရှိဟူစိန်ကပြောဆိုခဲ့ပါတယ်စစ်ဆေးခဲ့ကလုံခြုံရေးတပ်ဖွဲ့ဝင်အုပ်လဲထိခိုက်ဒဏ်ရာရတဲ့အကြောင်းအထူးတပ်ဖွဲ့ပြောခွင့်ရသူကပြောဆိုခဲ့ပေမဲ့ဘယ်လိုဒဏ်ရာရတယ်လဲဆိုတော့ရှင်းရှင်းလင်းလင်းမသိရပါဘူးမနေ့ကလဲအထူးတပ်ဖွဲ့ရဲ့ဌာနချုပ်တွေအတွက်ဆောက်လုပ်ရေးလုပ်ငန်းတွေလုပ်နေတဲ့နေရာမှာစစ်သွေးကြွဖြစ်တန်ရရှိတူကဘုံပေါက်ကွဲမှုကြောင့်တည်ဆုံသွားခဲ့ပါတယ်
ဆီးရီးယားနိုင်ငံအနောက်ပိုင်း Homes မြို့လယ်မှာအတိုက်ခံတပ်ဖွဲ့တွေနောက်ဆုံးထိန်းချုပ်ထားတဲ့ရပ်ကွက်တွေထဲကတပုံတွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုဒီကနေ့စနေနေ့မှာပဲဘတ်စ်ကားတွေနဲ့စတင်တည်ယူပို့ဆောင်ပေးနေပါပြီ။ရုရှားကကြောထောင်နောက်ခံပေးထားတဲ့ဒီလအစောပိုင်းမှာချုပ်ဆိုလိုက်တဲ့အပေးယူတဘောသူစာချုပ်အရတပုံတွေအခုလိုထွက်ခွာပေးကြတာပါ။တပ်ခိုက်ရေးသမားတွေနဲ့မိသားစုဝင်တွေကိုမြောက်ပိုင်းအရကတပုံတွေထိန်းချုပ်ထားတဲ့တူရကီနယ်စပ်နားကဂျာရာဘိုလို့စ်မြို့ကိုပို့ပေးတာပါ။ဒီလိုတည်ယူပို့ဆောင်ပေးတာသတင်းတစ်ပတ်တရင်ပတ်အတော်ကြာနိုင်တယ်လို့တာဝန်ရှိသူတွေကပြောပါရယ်။ Homes မြို့ထဲကထောင်းနဲ့ချီတဲ့အရတားတွေလဲစီးရီးယားလုံခြုံရေးတပ်သားတွေအဖမ်းမခံရအောင်ဒါမှမဟုတ်စစ်မှုမထမ်းမနေရတာဝန်ထမ်းဆောင်ရတာမျိုးမဖြစ်အောင်မြို့ထွေကထွက်ခွာဖို့လိုပါရယ်။ဒီအပေးယူသဘောတူညီမှုအရတပုံတပ်သား 2,500 အပါအဝင်လူပေါင်း 12,000 လောက်မြို့ထဲကထွက်ခွာရလိမ့်မယ်လို့စီးရီးယားလူအခွင့်အရေးလှိလာစောင့်ကြည့်ရေးအဖွဲ့ကခန့်မှန်းထားပါရယ်။ Homes မြို့ထဲကအယ်လ်ဝီယာအရမှာလူပေါင်း 9,500 လောက်နေထိုင်နေကြတာဖြစ်ပါရယ်။
ဝါရှင်တန်ဒီစီမြို့တော်မှာနှစ်စဉ်လူပေါင်းတသန်းကျော်လာရောက်လည်ပတ်ကြည့်ရှုလို့ရှိရဲ့ချယ်ရီပန်းပွဲတော်မှာတန်ခင်ပါပဲရာသီဥတုအေးလွန်းတဲ့အတွက်ပန်းတွေရဲ့တဝက်လောက်ပျက်စီးသွားတဲ့အကြောင်းအမေရိကန်မျိုးသားဥယျာဉ်တာဝန်ရှိသူတွေကပြောပါတယ်ဖေဖော်ဝါရီလထဲမှာတော့ဆန်ညွင်ချိုးလောက်အပူချိန်မြင့်တက်ခဲ့တာကြောင့်ဂျပန်ချယ်ရီပွင့်မဲ့ချိန်စောမယ်လို့ခန့်မှန်းထားတာပါဒါပေမဲ့လည်းစောင်းကုန်ကနေကျမှရောက်လာတဲ့နှစ်မုန်တိုင်းနဲ့အတူအေးခဲလာတဲ့ရာသီဥတုကြောင့်ချယ်ရီပန်းတွေအများဆုံးပွင့်မဲ့ချိန်လည်းပြောင်းသွားပါတယ်ပြည်ကတဲ့သတင်းပတ်မှာရာသီဥတုဟာအနှုတ်5ဒီဂရီဆယ်စီယပ်တိကျဆင်းနေတာကြောင့်ပွင့်ကန်ဤဆဲဆဲချယ်ရီပွင့်နေအားလုံးနီးပါးပျက်စီးရပြီးအဖူးတွေလောက်ပဲကျန်တော့တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။ဤခဲလာတဲ့ရာသီဥတုကြောင့်ချယ်ရီပင်တွေကိုရေရှည်ထိခိုက်မှုမျိုးတော့မဖြစ်နိုင်ဘူးလို့လည်းကြမ်းကျင်သူတွေကပြောပါတယ်။ Washington DC တိုက်တဲ့ပြည်စင်မှာရှိတဲ့ချယ်ရီပင်1900နီးပါးထဲမှာရာသီဥတုကြောင့်ထိခိုက်ပျက်စီးမှုမရှိတဲ့ချယ်ရီအဖူးတွေကတော့အစောပိုင်းခံမှန်းချက်တဲ့နောက်ကျပြီးဒီလ25-26ရက်နေ့လောက်မှာအများဆုံးပွင့်လိမ့်မယ်လို့လည်းခန့်မှန်းထားပါတယ်။
စနေနေ့ညနေခင်းထိတ်တန့်ရောက်ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုအောင်လွင်ဦးတို့ကြီးညာပေးသွားတာပါအခုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်ထုတ်လွှင့်ပါမယ်ရှင် UN ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တကားပိတ်ဆွေးနွေးပွဲမှာမြန်မာနိုင်ငံဆိုင်ရာကြေညာချက်ထုတ်ဖို့အရေးရုရှားနဲ့တရုတ်နိုင်ငံကကန့်ကွက်လိုက်တာဟာပြည်တွင်းရေးကိုပြည်တွင်းမှာပဲဖြည့်ရှင်းသင့်တဲ့ဆိုတဲ့ဒီဇိုင်းမတ်မတ်ယက်တီခဲ့တဲ့သူတို့မှုအတိုင်းမြန်မာအရတားအစိုးရလက်ထက်မှာလည်းဆက်လက်ယက်တီတဲ့သဘောဖြစ်တယ်လို့မြန်မာအရေးသုံးသပ်သူတွေကပြောပါတယ်။မြန်မာနိုင်ငံအတွင်းလူ့အခွင့်အရေးချိုးဖောက်မှုတွေရှိနေတယ်လို့ကုလသမဂ္ဂနဲ့နိုင်ငံတကာရဲ့ဆွဆွဲပြောဆိုချက်တွေအပေါ်ငင်းဆန်ခဲ့တဲ့တုံ့ပြန်မှုအစားစုံစမ်းစစ်ဆေးခွင့်ပြုခြင်းအပြင်တက်သေးပြဖို့လိုတယ်လို့လည်းလူခွေရေးလှုပ်ရှားသူတွေကအကြံပြုပါတယ်အသေးစိတ်ကိုမဆုမောင်ကဆက်ပြောပြပါမယ်ရှင
်ရခိုင်ပြည်နယ်အတွင်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားပြီးတဲ့နောက်စစ်တပ်ဘက်ကနယ်မြေရှင်းလင်းရေးတွေမှာလူခွေရေးချိုးဖောက်မှုတွေနောက်လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်ပြစ်မှုတွေလုပ်ခဲ့တယ်ဆိုတဲ့အခြေအနေတွေအပေါ်မနေ့တောက်ကြနေကပြုလုပ်ကျင်းပတဲ့အဖွဲ့ဝင်15နိုင်ငံပါတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီတကပိတ်ဆွေးနွေးပွဲအတွင်းမှာဆွေးနွေးခဲ့ကြတာဖြစ်ပါတယ်ကုလသမဂ္ဂနိုင်ငံရေးဆိုင်ရာအကြီးအကဲ Jeffrey Feldman ကအခြေအနေတွေကိုရှင်းလင်းတင်ပြခဲ့ပေမဲ့လို့မြန်မာနိုင်ငံအရေးကြီးညာချက်တရက်ထုတ်ပြန်နိုင်မှုအတွက်ရုရှားနဲ့တရုတ်နိုင်ငံကကန့်ကွက်ခဲ့တဲ့အတွက်အားလုံးရဲ့တခဲနဲ့သဘောတူညီမှုမရခဲ့ဘူးလို့လုံခြုံရေးကောင်စီအလှည့်ကျသဘာဝတိကုလဆိုင်ရာပြည်ထောင်စုအမတ်ကြီး Matthew Rycroft ကအစည်းအဝေးပြီးသတင်းတောက်တွေကိုပြောခဲ့တာပါအခုလိုတရုတ်ရုရှားနိုင်ငံဘက်ကမြန်မာနိုင်ငံအရေးနဲ့ပတ်သက်လို့လုံခြုံရေးကောင်စီရဲ့တကပိတ်ဆွေးနွေးပွဲအတွင်းရက်တီလိုက်တဲ့မူဟာအရင်စစ်အစိုးရလက်ထက်တွေကလည်းသူတို့ရက်တီခဲ့တဲ့မူအတိုင်းတိုင်းပြည်တစ်ပြည်ဟာသူ့ပြည်တွင်းရေးကိုပြည်တွင်းမှာပဲဖြည့်ရှင်းသင့်တယ်ဆိုတဲ့မူအတိုင်းဆက်လက်ရက်တီတဲ့သဘောဖြစ်တယ်လို့တရုတ်မြန်မာအရေးလှိလာနေတဲ့နိုင်ငံရေးအကဲခတ်ဒေါက်တာလှကျော်စောကပြောပါတယ
်လူခွေးရင်းနဲ့ပတ်သက်လို့တရုတ်တို့ရုရှားတို့ကလည်းသူတို့ကတော်တော်အပြောဆိုခံနေရတာဖြစ်တယ်နော်အဲ့တော့တရုတ်ဘက်ကသူကဒီလူခွေးရင်းနဲ့ပတ်သက်လို့အမေရိကန်တို့ပြောတာပဲဖြစ်ဖြစ်ဒီအနောက်တိုင်းကပြောနေတာတွေပဲဖြစ်ဖြစ်သူတို့ဂျီရီးကိစ္စသူတို့ကသူတို့ဖြည့်ရှင်းတာပဲဖြစ်တဲ့အခါကျတော့ဒီလူခွေးရင်းနဲ့ပတ်သက်လို့ဒီကုလသမဂ္ဂတို့ဘာတို့ကလူခွေးရင်းတွေဘာတွေနဲ့ပြောလိုက်ရင်တရုတ်ကသူ့နိုင်ငံပြောလဲလက်မခံဘူးသူများနိုင်ငံပြောလဲသူဒီလိုပဲလက်မခံတာဗမာပြည်နေနဲ့ကသူကနာအဖနဝတာခင်မှာပဲဖြစ်ဖြစ်အခုမှာပဲဖြစ်ဖြစ်တရုတ်ကတော့ဆက်ဆံရေးကောင်းအောင်သူကတောက်လျှောက်ကြိုးစားမှာပဲလေအခုဒေါ်အောင်ဆန်းစုကြည်ကိုလည်းတချို့သူတို့ပြည်တွင်းမှာတော့အနောက်နိုင်ငံပဲသိရင်းနေပါတယ်ပြောမယ်တရုတ်အစိုးရကတော့ကောင်းကောင်းမွန်မွန်ဆက်ဆံတာပါပဲအဲ့တော့တရုတ်ကပြောတဲ့စကားထဲမှာတခုတော့ရှိတယ်သူများပြည်တွင်းရေးကိုဝင်မဆွဲရေးဆိုတာဗမာပြည်ပဲဖြစ်ဖြစ်ဘယ်နိုင်ငံမှာပဲဖြစ်ဖြစ်အဲ့ဒီအစိုးရဟာအဲ့ဒီပြည်သူတွေက ဝယ်တာဝန်ရှိတယ်ပေါ့ဗျာသူတို့အနေနဲ့ဘာမှဝင်ရောက်ဆက်ဖက်ပြီးပြောကြားစရာမလိုဘူးလို့သူတို့တွက်ထားပုံရပါတယ်ဒါကြောင့်မလို့နဝတခေဖြစ်ဖြစ်နာဖာခေဖြစ်ဖြစ်အခုတော့စုခေဖြစ်ဖြစ်သူထောက်ခံနေတာဖြစ်ပါလိမ့်မယ
်အခုလိုကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တကပိတ်ဆွေးနွေးပွဲအတွင်းမှာမြန်မာနိုင်ငံအတွင်းကလူခွေချိုးဖောက်မှုတွေနဲ့ပတ်သက်လို့ရုရှားနဲ့တရုတ်နိုင်ငံတွေရဲ့မြန်မာနိုင်ငံဘက်ကယက်တီခဲ့တာနဲ့ပတ်သက်လို့လည်းလူခွေလှုပ်ရှားသူညီမြချင်းမြန်မာအဖွဲ့ရဲ့ဒါရိုက်တာဦးအောင်မျိုးမင်းကသူ့အမြင်ကိုအခုလိုပြောပါတယ
်မနေ့ကတရုတ်နဲ့ရုရှားကနေကန့်ကွက်ခဲ့တာတော့ကုလသမဂ္ဂလုံခြုံရေးကောင်စီအတွင်းမှာကျွန်တော်မြန်မာနိုင်ငံနဲ့ပတ်သက်လို့တကယ်ကိုအရေးတကြီးလှုပ်ဆောင်မှုအတွက်ပြင်ဆင်ခဲ့တာကြားပါပြီအမြင်နဲ့တရုတ်သို့မဟုတ်ရုရှားအခုဆိုနှစ်နိုင်ငံပေါင်းပြီးတော့ကန့်ကွက်ခဲ့တာဖြစ်ပါတယ်အဲ့တော့အရင်တော့အစိုးရတုန်းကလည်းသူတို့မြန်မာပြည်အစိုးရကိုကာကွယ်ပေးသလိုအခုချိန်မှာလည်းဒီကိစ္စကိုဆွေးနွေးဖို့အတွက်သူတို့ဒီဟာကိုညှင်းဆုပ်ခဲ့တာတွေ့ရပါတယ်အဲ့တော့ပြောမယ်ဆိုလို့ရှိရင်ဘယ်အစိုးရပဲပြောင်းပြောင်းတက်လာသမျှအစိုးရနဲ့ဆက်သွယ်မှုတွေဆက်ဆံမှုတွေမထိခိုက်စေချင်ဘူးဆိုရဲယူဆအောင်အများဆုံးတွေ့ပါတယ
်ကုလသမဂ္ဂလုံခြုံရေးကောင်စီမှတကပိတ်ဆွေးနွေးရလောက်တဲ့အထိရခိုင်ပြည်နယ်အတွင်းမှာလူခွေချိုးဖောက်မှုတွေရှိနေပါတယ်ဆိုတော့နိုင်ငံတကာနဲ့ကုလသမဂ္ဂရဲ့စိုးရိမ်မှုတွေဆွဆွဲချက်တွေနဲ့ပတ်သက်လို့မြမအစိုးရအနေနဲ့ညှင်းဆန်နေမဲ့အစားလိုအပ်တဲ့စုံစမ်းစစ်ဆေးခွင့်ကိုပေးပြီးခွင့်ပြုသင့်တယ်လို့လည်းလူခွေလှုပ်ရှားသူဦးအောင်မျိုးမင်းကအကြံပြုတိုက်တွန်းပါတယ
်ကျွန်တော်တို့အစီအစဉ်အကြံပေးခဲ့တာရှိပါတယ်လူခွေချိုးဖောက်ခံရတယ်လို့ဆွဆွဲတာဖြစ်ရင်လူခွေချိုးဖောက်မှုဆွဆွဲမှုဟာဟုတ်လားမဟုတ်လားပြန်လည်တက်တည်ပြဖို့လိုအပ်ပါတယ်မဟုတ်ပါဘူးညှင်းနေမဲ့အစားလူလက်စွာတွားရစုံစမ်းစစ်ဆေးမှုတွေတွေ့တင်တော့သူတွေကိုတွေ့ပြီးတော့သုံးသပ်မှုတွေကျွန်တော်လှုပ်ဆောင်သင့်တယ်မှားရတဲ့ဆွဆွဲချက်တွေလည်းဒါပြောက်သွားမှာပါဆွဆွဲမှုတွေကိုညှင်းဆန်တဲ့တုံ့ပြန်မှုအစားဓာရီကိုလာရောက်ကြည့်ရှုနိုင်ပါတယ်တကုတ်လိပ်ပြကိုလုံတော့လုပ်ငန်းစဉ်တွေနဲ့တွေ့ဆုံခွင့်ပြီးတော့စစ်ဆေးခွင့်တွေပေးဖို့အတွက်တိုက်တွန်းလိုပါတယ
်ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့ EU ဥရောပသမဂ္ဂဘက်ကလည်းမြန်မာနိုင်ငံအတွင်းကလူခွေချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးရေးအဖွဲ့တစ်ဖွဲ့ဆီလွတ်စစ်ဆေးဖို့ကုလသမဂ္ဂကိုပြီးခဲ့တဲ့ကြာသပတေးနေ့ကပဲတောင်းဆိုခဲ့ပါသေးတယ်ကုလသမဂ္ဂလုံခြုံရေးကောင်စီကနေမြန်မာနိုင်ငံအရေးထုတ်ပြန်မယ်မူရန်းနဲ့မှာမြန်မာနိုင်ငံအတွင်းတိုင်းရင်းဒေသတွေမှာလက်တလောထပ်မံဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးစိုးရိမ်ပူပန်ကြောင်းနဲ့တိုက်ပွဲတွေဖြစ်နေတဲ့နေရာတွေကစစ်ဘေးဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေအရောက်ပေးပို့နိုင်မှုကအရေးကြီးကြောင်းလည်းဖော်ပြပါရှိပါတယ်ရှင
်မဆုမွန်ပြောပြခဲ့တာပါရှင်မွန်ပြည်နယ်အတွင်းကတန်လွင်မြကုတရာချောင်းစုံကိုဗိုလ်ချုပ်အောင်ဆန်းတရာလိုအမည်ပေးဖို့ပြည်သူ့လွှတ်တော်ကဆုံးဖြတ်ခဲ့တာကိုမွန်အမျိုးသားတွေသာမကဒေသခံပြည်နယ်သားကရင်ပအုပ်စတဲ့တိုင်းရင်းသားတွေကလည်းလက်မခံတဲ့အတွက်မနေ့ပြန်မှပူပေါင်းကန့်ကွက်ဆန္ဒပြသွားမယ်လို့တိုင်းရင်းသားအရေးဦးဆောင်လှုပ်ရှားနေသူတွေကပြောပါတယ်။အခုလိုပူပေါင်းပါဝင်ကန့်ကွက်ရတာဟာဒေသခံတွေရဲ့သဘောထားကိုလစ်လျူရှုတဲ့လွှတ်တော်ရဲ့သဘောထားကြောင့်သာမကဒီအရေးဟာပြည်နယ်သားတို့နဲ့လည်းသက်ဆိုင်နေလို့ဖြစ်တဲ့အကြောင်းဒေသခံတိုင်းရင်းသားခေါင်းဆောင်တွေကပြောပါပါတယ်။ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကိုအင်ကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်ရှင
်။ပူချုံစန္ဒရာမြေပေးရေးနဲ့ပတ်သက်ပြီးအစိုးရနဲ့ဒေသခံတွေရှားသဘောထားကွဲလွဲနေတဲ့မွန်ပြည်နယ်တန်လွင်တရာချောင်းစုံကိုပြည်သူ့လွှတ်တော်ကနေအသိပြုလိုက်တဲ့အတွက်မွန်ပြည်နယ်ကကရင်နယ်ပုအမျိုးသားရေးဦးဆောင်သူများဖွဲ့ကနေမွန်ပြည်သူတွေနဲ့ပါဝင်ပူးပေါင်းပြီးစန္ဒပြကန့်ကွက်သွားမယ်လို့ပို့စာပေးရင်ချင်းမှုကော်မတီဥက္ကဋ္ဌမွန်ပြည်နယ်လွှတ်တော်တိုင်းသားလူမျိုးများရေးဆိုင်ရာကော်မတီဝင်ဥခွန်ရွှေသိန်းကအခုလိုပြောပါရယ်
မတ်လ19ရက်နေ့မှာကျွန်တော်တို့ဆန္ဒပေါ်ထုံးမတူ2000လောက်ရွေထားတာပေါ့နော်။ဒီထဲမှာကျွန်တော်တို့ပိုးတိုင်းရင်းသားတွေရောအဲတရင်တိုင်းရင်းသားတွေရောချစ်တဲ့တော့လာရောက်တော့ဒါဟိုဆန္ဒပေါ်ထုတ်ကြမှာပေါ့။ဆက်လို့ကျင်တာကညာကျွန်တော်တို့ဒေသခံတွေရဲ့ဆန္ဒဒေသခံတွေရဲ့အသံတွေကိုနားမထောင်ဝင်တဲ့တွတ်တော်တွေကဆုံးဖြတ်တာဒီကိုလုပ်ကျင်တယ်လို့လုပ်တယ်ဆိုတာအဲ့ဒါကျွန်တော်တို့တိုင်းရင်းသားချင်းချင်းမှာလည်းသွေးစည်းညီညွတ်မှုပြတ်ကြားနိုင်တဲ့အနေထားရှိတာပေါ့။အဲ့ဒါကိုကျွန်တော်တို့ကပေါ်ထုတ်ကျင်တာပါ။အဲမွန်တိုင်းရင်းသားတွေနဲ့အတူကျွန်တော်တို့ပါဝင်မှာပေါ့။မွန်တိုင်းသားရေးတစ်ခုတည်းမဟုတ်ဘူးချောင်းဆောင်တစ်ခုတည်းအရေးမဟုတ်တော့မွန်ပြည်နယ်သားအရေးဖြစ်လာတာပေါ့အဲမွန်ပြည်နယ်သားဖြစ်တဲ့ကျွန်တော်တို့ပိုးဦးတွေရောကရင်တွေရောအဲဒါကိုကျွန်တော်တို့ငကုံမြင်းနံမည်ဖြစ်တဲ့တန်ရင်တရားချောင်းဆောင်ဝင်ပဲနှိမ့်ချတယ်ဆိုတဲ့အကြောင်းဆန္ဒပေါ်ထုတ်မှာပေါ့
မနေ့ကမွန်ပြည်နယ်သထုံမြို့မှာကရင်ရေးလှုပ်ရှားသူများဖွဲ့ရဲ့မွန်ပြည်နယ်ပို့အစားပေးရင်ကျေးမှုကော်မတီဖွဲ့ရဲ့မွန်လူထုအခြေပြုဖွဲ့စည်းကခေါင်းဆောင်25ဦးပါဝင်တဲ့တထုံကရင်တွင်းရှိတိုင်းသားပေါင်းစုံစည်းဝေးကနေသဘောတူညီခဲ့ကြတာပါအခုလိုကန့်ကွက်ဆန္ဒပြရမှာဘူချုံအောင်စန်းကိုမကြည်ညိုလို့မဟုတ်ပဲမူရင်းတန်လင်းသရားကိုအမည်ပေးဖို့အတွက်တောင်းဆိုတာဖြစ်တယ်လို့ဥခွန်ရွှေသိန်းကအခုလိုဆက်ပြောပါတယ
်တန်လင်းတရားချောင်းဆောင်ကိုတခြားအမည်ပြောင်းတာကိုကျွန်တော်တို့ကမကြက်ကြဘူးပေါ့နော်ဒေသခံအားလုံးကဒေသခံဆိုတာတောင်းစုံလို့မွန်မြေတို့ကလူတွေမကဘူးပေါ့မွန်ပြည်နယ်အတွင်းမှာရှိတဲ့တခြားသောတိုင်းရင်းသားဖြစ်တဲ့ကျွန်တော်တို့ပေါ်ဦးတွေရောကရင်တွေရော ီတန်လွင်တရားချောင်းဆောင်ပဲကြိုက်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဖန်အနာမှာဆောက်တဲ့တရားလည်းတန်လွင်တရားဖန်မော်မင်မှာဆောက်တဲ့တရားအရှိကြီးကလည်းတန်လွင်တရားမော်မင်ဘူဂျောင်းဆန်းတရားလို့မြည်ပြတော့ဘူဂျောင်းဆန်းကိုမကြိုက်လို့လည်းမဟုတ်ဘူးဘူဂျောင်းဆန်းကိုမလေးစားလို့လည်းမဟုတ်ဘူးကျွန်တော်တို့အနေနဲ့ကိုဒေတာမှရှိနေတယ်ရှိနေပြီးသားရပြီးသားရပေးပြီးသားနာမည်တစ်ခုကိုပြန်ပြောင်းဖို့ဟာလက်ခံဖို့ရခဲရင်နဲ့ဆိုတဲ့အကြောင်းအဲ့ဒ
ါမုံပြင်းနဲ့မော်လမြိုင်မြို့နဲ့ချောင်းစုံမြို့ကိုဆက်သွယ်ထားတဲ့ရခင်တန်လင်းတရားချောင်းစုံကိုဘူဂျောင်းဆန်းတရားမြည်ဖြစ်ပြောင်းလဲတတ်မှတ်ဖို့မတ်လ14ရက်နေ့ကပြည်သူ့လွှတ်တော်စည်းဝေးကနေမဲခွဲအဆုံးဖြတ်တည်ပြုခဲ့တာပါဒေတာခန့်တွေအနေနဲ့ကတော့မူရင်းမြည်ဖြစ်တဲ့တန်လွင်တရားချောင်းစုံဖြစ်အမည်ပေးဖို့တောင်းဆိုမှုတွေကိုလစ်လူရှုခဲ့တဲ့အတွက်ဒီအရေးဟာမွန်ပြည်နယ်သားတွေနဲ့သက်ဆိုင်နေတယ်လို့ကရင်ရေးလှုပ်ရှားဦးဆောင်သူစောကျော်မိုးကပြောပါတယ
်ဒီဘက်ကကျွန်တော်တို့ကရင်တိုင်းရင်းသားတွေကမွန်တိုင်းရင်းသားတွေနဲ့တသဘောတည်းရှိမရှိအဲ့ဒါလို့နောက်ပြီးတော့ပအိုးတိုင်းရင်းသားတွေကရောကျွန်တော်တို့ဒီပြည်နယ်တွေတိုင်းရင်းသားတွေကျန်တဲ့ minority တွေအနေနဲ့သဘောတည်းရှိမရှိဆိုတဲ့ဟာလေးကိုတပ်ပေါင်းစုအတွင်ကျွန်တော်တို့ဆန္ဒသဘောထားအတူထုံနိုင်မယ်ဆိုလို့ရှိရင်ဒါကပြည်နယ်ဆန်သွားမယ်ပေါ့တမျိုးသားတဲ့အခြေကျွန်တော်တို့ဒါမွန်လူမျိုးတွေရောပဲဒီပေါ်ဒီလိုမြင်တာမဟုတ်ပဲねပြည်နယ်လူပြည်နယ်သားတွေအားလုံးပြည်နယ်နေတိုင်းရင်းသားတွေအားလုံးကဒီလိုမြင်ပါတယ်ဆိုတဲ့ဟာကိုလက်ရှိဆိုရအနေနဲ့ဒီပုံလေးမြင်နေကျွန်တော
်ပါခရင်ရေးဥဆောင်ဖွဲ့တွေအနေနဲ့အမျိုးသားပြန်လည်ရင်ကြားစေရေးနဲ့နိုင်ငံတော်တည်ဆောက်ရေးကာလအတွင်းတိုင်းရင်းသားဒေသတွေမှာဘူဂျုံဆန္ဒရမ်းမြည်ပေးရေးကိစ္စဟာမတင်တော်တယ်လို့ဒီမိုကရေစီအုပ်ချုပ်ရေးရှုထောင့်အနာဂတ်ဖက်ဒရယ်ပြည်ထောင်စုရေးရှုထောင့်အရဒေသခံပြည်သူလူထုတွေရဲ့သဘောထားဆန္ဒကိုလစ်လူမရှုသင့်ပဲအကောင်အထည်ဖော်ပေးသင့်တယ်လို့ခရင်ရေးဥဆောင်ဖွဲ့ကနေမတ်လ16ရက်နေ့မှာသဘောထားထုတ်ပြန်ခဲ့ပါတယ်။မူရင်းသရမ်းမြည်ဆိုင်ဆက်လက်သရှိဖို့မွန်ပြည်နယ်ဒေသခံတွေကနေနိုင်ငံတော်သမ္မတနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်လွှတ်တော်၃ရက်နဲ့ပြည်နယ်ဆိုရထံမှာတင်ပြတောင်းဆိုခဲ့ပေမဲ့ပြည်သူလွှတ်တော်ကနေဘူဂျုံဆန္ဒရမ်းမြည်ပေးရေးကိုမဲခွဲဆုံးဖြတ်ခဲ့ပြီးအခုလိုပြည်နယ်အတိုင်းအတာကန့်ကွက်ဆန္ဒပြမှုဖြစ်ပေါ်လာတာပါ။မနေ့ဖန်မှာမွန်ပြည်နယ်အတိုင်းအတာကန့်ကွက်ဆန္ဒပြဖို့မွန်ပြည်နယ်ဒေသခံတိုင်းသားတွေမော်လမြိုင်မြို့ကမ်းလှမ်းလမ်းမှာခြေသက်လမ်းလျှောက်ဆန္ဒဖော်ထုတ်သွားမှာဖြစ်ပါတယ်။ NLD မျိုးရသီမိုကရေစီဖွဲ့ချုပ်လွှတ်တော်ကိုယ်စားလှယ်တွေလွှမ်းမိုးထားတဲ့ပြည်သူ့လွှတ်တော်ကနေသရမ်းမြည်လောက်နဲ့မဲခွဲဆုံးဖြတ်တဲ့ပုံမှာမဖြစ်သင့်ပဲဒေသခံတွေနှစ်သက်တဲ့မြည်ပေးဖို့တိုင်းသားနိုင်ငံရေးပါတီဖွဲ့စည်းတွေကနေထောက်ပြပြောဆိုမှုတွေလည်းရှိခဲ့ပါတယ်။1990ပြည့်နှစ်ရွေးကောက်ပွဲဝင်တိုင်းသားနိုင်ငံရေးပါတီတွေနဲ့စုဖွဲ့ထားတဲ့စီလုံးညီညွတ်သောတိုင်းသားလူမျိုးများမဟာမိတ်ဖွဲ့ UNA အနေနဲ့ဒေသခံသဘောထားနဲ့ဆန့်ကျင်ပြီး NLD ကနေမဲများစုနဲ့ဆုံးဖြတ်တဲ့အပေါ်မှာမှောက်ယွင်းချောင်းရှုမြင်တယ်လို့အဖွဲ့အနေနဲ့လည်းဒေသခံတွေရဲ့သဘောထားဆန္ဒကိုလေးစားထောက်ခံသွားမယ်လို့ဒီကနေ့မှာကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
တော်ရရှင်များရှင်မွန်ပြည်နယ်မော်လမြိုင်မြို့နယ်ချောင်းစုံမြို့သားကတန်လွင်မြစ်ကူတံတားကိုအမျိုးသားကောင်းဆောင်ဗိုလ်ချုပ်အောင်ဆန်းကိုဂုဏ်ပြုပြီးအမည်ပေးဖို့တွေ့တော်ကဆုံးဖြတ်ခဲ့တဲ့အပေါ်မှာဒေသခံတိုင်းရင်းသားတွေအကြားမကြင်မနဲ့ကန့်ကွက်တန်တွေထွက်ပေါ်နေပါတယ်။လွှတ်တော်ရဲ့ဆုံးဖြတ်ချက်ဟာတိုင်းရင်းသားတွေရဲ့အခန်းကဏ္ဍကိုအလေးမထားရကြာနေတယ်ဆိုပြီးတော့လည်းအင်တာနက်လူမှုကွန်ရက်တွေမှာဝေဖန်စရာဖြစ်နေရတာပါ။ဒါဟာတာဝန်ရှိသူတွေဘက်ကစဉ်စဉ်ဆဆမလုပ်ခဲ့တာလား။တိုင်းရင်းသားတွေဘက်ကအကဲဆက်လွန်းတာလားဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စစ်ဆင်မှဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-3-2-3-2-5-5-5 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်ကြတဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချုပ်တင်ပေးပို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
မကြခင်နိုင်ပိုင်းတွင်မှာပဲထုတ်ပြန်ပြီးတော့မယ်ဓာတ်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလူသူတွေအချိန်မီဆက်သွယ်နိုင်သေးတဲ့အကြောင်းထပ်မံနှိုးဆော်ပါရစေ။2016ခုနှစ်အတွင်းပြသခဲ့တဲ့မြန်မာရုပ်ရှင်ဇာတ်ကားတွေဟာရိုက်ကူးမှုအပိုင်းမှာရောဇာတ်လမ်းနဲ့တရုတ်ဆောင်မှုအပိုင်းမှာပါအရင်ထက်ပိုပြီးတော့ကောင်းမွန်လာတာကြောင့်ဒီကနေ့ညပွဲမှာအကယ်ဒမီစုစုခူးရရှိမဲ့သူတွေအနေနဲ့ထိုက်ထိုက်တန်တန်ဆုရတာမျိုးဖြစ်နိုင်တဲ့အကြောင်းရုပ်ရှင်ဒါရိုက်တာတချို့ကပြောပါတယ်။ရန်ကုန်မြို့ပြည်သူ့ရင်ပြင်မှာဒီနေ့ည9နာရီမှကျင်းပမယ့်အကယ်ဒမီစုဘေးပွဲကိုပြည်သက်ထောင်ချီတက်ရောက်ဖို့လည်းခန့်မှန်းထားပါတယ်။ဒီအကြောင်းကိုတော့ကိုညာဝင်းအောင်ကပြောပြမှာပါရှင်။
2016အတွက်မြန်မာရုပ်ရှင်ထူးချွန်ဆုလို့ပြောကြတဲ့ Academy ဆုပေးပွဲအခမ်းအနားကိုရန်ကုန်မြို့ပြည်သူ့ရင်မြန်မာကျင်းပတာဒါပထမဆုံးအကြိမ်ဖြစ်ပါတယ်။ပြီးခဲ့တဲ့2016ခုနှစ်အတွင်းမြန်မာတိုင်းနိုင်ငံလုံးမှာယုံတင်ပြသခဲ့တဲ့ရုပ်ရှင်ဇာတ်ကားပေါင်း33ကားရှိတဲ့ထက်ကဇာတ်ကားတင်10ကားကိုရွေးချယ်ထားတာပါ။အဲ့ဒီတဲကမှထပ်မံရွေးချယ်ပြီး Academy ဆုတွေကိုချီးမြှင့်သွားမှာဖြစ်ပါတယ်။အရင်စီဆိုးရလက်ထက်မှာတုန်းကစင်စာအဖွဲ့ရှိခဲ့တာကြောင့်ရုပ်ရှင်ဇာတ်ကားရေးသွေးကြာဆင်းခဲ့တယ်လို့အမှုပညာရှင်တွေရဲ့ဝေဖန်မှုတွေထွက်ပေါ်ခဲ့မှုပါတယ်။ပြီးခဲ့တဲ့2016ခုနှစ်အတွက်ရိုက်ကူးပြသခဲ့တဲ့ကားတွေအများအပြားရှိခဲ့ပြီး33ကားကိုယုံတင်ပြသခဲ့တာပါ2015ခုနှစ်မှာတော့ကအကယ်ဒမီစည်းရင်းဝင်ဇာတ်ကား12ကား 2014မှာ18ကားသာရှိခဲ့တာကြောင့်2016ခုနှစ်မှာရွေးချယ်စရာကားပိုများလာပါတယ်2016ဇကာရီဟာရိုက်ကူးမှုရောဇလန်းနဲ့တယုတ်ဆောင်မှုအပိုင်းမှာပါအရင်ထက်အရေးသွေးပိုကောင်းလာတာကြောင့်ဒီညစုစုကူရရှိသူဟာအကယ်ဒမီစုကိုထိုက်တိုက်တန်တန်ရတာမျိုးဖြစ်ကြောင်းရုပ်ရှင်ဒါရိုက်တာတီဗျရှင်ကပြောပါတယ
်ဒီနေ့ကတော့ဟိုဇကာနဲ့အရေးတော်များတယ်ကားကောင်းလည်းများတယ်ကြောက်ပဲဆိုအရေးသွေးရောဇကာရဲ့ဒီရိုက်ကူးမှုနဲ့ပတ်သက်တဲ့စက်ကျင်စီပေါ့နော်စွမ်းမှုပိုင်းဆိုင်ရာတိုးတက်မှုဟာဟိုဆိုပြီးမြင်လာတာပေါ့ဆိုတော့ကျွန်တော်တို့လည်းဗိုင်းပြီးရောဒီနေ့ရမယ့်သူတွေအတွက်ကတော့ဒီနေ့တည်းအဲ့တော့ချိုးနေတယ်ဆိုလို့ရှိရင်ရှိတယ်ကားရတဲ့ရန်နေပြီမှာမရှိရတဲ့မှာမှရရကြတော့ဒီမျိုးကြီးပါနော်ဟိုပြောမယ်ဆိုကားကောင်းနေအများကြီးရှားလဲရနေပြီးတော့ရတယ်ဆိုရင်တော့ရတဲ့စုကပို့ပြီးတော့ဟိုပြောမယ်ခြေနဲ့အားရဖို့ကောင်းတာပေါ့
မြန်မာနိုင်ငံရုပ်ရှင်အဖွဲ့သားတွေအနေနဲ့လူထောင်ချီတက်ရောက်နိုင်မဲ့အကယ်ဒမီစုပေးပွဲမျိုးကျင်းပနိုင်ဖို့နှစ်စဉ်နေရာရှာခဲ့ပေမဲ့အဆင်မပြေပဲအခက်ကြုံခဲ့ရပါတယ်ဒီနှစ်မှာတော့ရန်ကုန်တိုင်းအစိုးရကခွင့်ပြုလိုက်တာကြောင့်ပြည်သူရင်မြန်မာပထမဆုံးအကြိမ်ဖြစ်ကျင်းပခွင့်ရတာဟာထူးခြားမှုဖြစ်တယ်လို့မြန်မာနိုင်ငံရုပ်ရှင်အစည်းအရုံးဥက္ကဋ္ဌရုပ်ရှင်မင်းသားဦးလူမင်းကပြောပါတယ
်ကျွန်တော်တို့ကလည်းဒီပြည်သူ့ရင်မြင့်ကြီးမှာကျင်းပခွင့်ရချင်တာကြာပါပြီအခွင့်ပြုချက်ကမရခဲ့ဘူးလို့လေနောက်တစ်ခုကလည်းကျွန်တော်တို့ကယ်ဒမီပြီးပွဲလို့လူ3-4တောင်သူတီတာကြီးယုံကြီးကကျွန်တော်တို့တိုင်းပြည်မှာဘယ်မှမရှိပါဘူးအဲဒီတော့တနေ့တစ်ခါပွဲကျင်းပကံဤတိုင်းကျွန်တော်တို့ကနေရာရှာတဲ့ပြဿနာနှစ်တိုင်းကြုံပါတယ်ဒီနေ့မှလည်းလူနေရာခက်ခဲရှိတဲ့အတွက်လည်းတကြောင်ကြောင်ရန်ကုန်တိုင်းဆရာဖွဲ့ကကျပခွင့်ပြုတာပါခင်ဗျာ
ဒီနေ့အတွက်အကယ်ဒမီရဖို့ဘယ်သူတွေသတင်းပေးနေတယ်လဲဆိုတာကိုတော့ဒါရိုက်တာဂျီပူရှင်ကပြောပါတယ
်သတင်းရထတာကတော့မျိုးသားကျောင်းမင်းရဲ့မျိုးသားဇက်ဖို့ကထွန်းထွန်းအမျိုးသမီးဇက်ဆောင်ဆိုရင်စက်မုံမြင့်အဲနောက်မျိုးသမီးဇက်ဖို့ဆုဆိုလို့ရှိရင်အဲအင်းရဲ့သူနာမည်ထွက်တယ်ဗျာနော်မင်းရဲ့ခါကြတော့ဟိုဟာမော်ချောက်ဆောင်လို့ပြောတာဗျာနော်ထွန်းထွန်းကကြတော့အုတ်သားမြဲတောက်တယ်အဲစက်မုံမြင့်မှုဆွေရကြတော့ကိုချလာကြတော့မို့ဒီနေ့သူကငပါပေါ့နော်အဲ့လိုမျိုးနှမ်းတာပေါ့
ဒီနေ့အကယ်ဒမီရမယ်လို့သတင်းပြေးနေတဲ့အထက်မှာမင်းသားလူမင်းလည်းပါနေပါတယ်မင်းသားလူမင်းကတော
့ကျွန်တော်ကတော့ခဲ့တဲ့နှစ်နဲ့သုံးနှစ်လုံးမှလည်းအဲ့လိုစကားတင်စင်းဝင်ပြီးတော့နာမည်ကြီးတဲ့တဲတော့ကျွန်တော်ပါခဲ့တာပါပဲနာမည်နှစ်သက်နှစ်တိုင်းလည်းလွှဲခဲ့ပါတယ်ဆိုတော့ဒီနေ့မှလည်းအခုလည်းနေတဲ့အထိကြီးလေအတန်ကျယ်လေလို့တော့ဖြစ်နေပါတယ်ဒါပေမဲ့ဟိုကြောင်နေချိန်တွဲမှာသိရမှာပါအခုတော့မသိနိုင်သေးပါဘူ
းအကယ်ဒမီစုပေးပွဲကိုညနေ9နာရီမှာဖြောဖြည်းကြီးအစီအစဉ်တွေနဲ့စတင်ခဲ့ပြီးအခမ်းအနားကိုည9နာရီမှာစတင်မှာဖြစ်ပါတယ်အကယ်ဒမီပေးပွဲလုပ်တဲ့လွှတ်တော်အရှိဘက်ပြည်သူရင်မင်ဝင်ပေါက်မှာတော့အကယ်ဒမီရွှေစင်ရုပ်တုကျဲပွင့်ကြီး2ပွင့်နဲ့ဝင်းမောက်မိုးဦးကိုအလှဆင်ထားပြီးအဲ့ဒီမိုးဦးကနေအခမ်းအနားကျင်းပတဲ့ဆင်မြင့်ထိလမ်းတစ်လျှောက်မှာမြမရုပ်ရှင်နှစ်တရာပြည့်အကျိုးအဖြစ်အကယ်ဒမီရုပ်တုတရာကိုခင်းကျင်းထားပါတယ်ဒီညပွဲကိုရုပ်ရှင်လောကသား3000လောက်တက်ရောက်နိုင်ဖို့ပြင်ဆင်ထားတယ်လို့သိရပါပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပြောပြသွားတာပါရှင်။ VOA ကနေပြီးတော့တောက်ကြနေညနေပဲအစီအစဉ်တွေကိုည9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေအတန်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုစနေနေ့ညနေပဲနိုင်ငံတကာသတင်းအကျဉ်းချုပ်ကိုနန်းလောင်ကကြေညာပေးပါဦးမယ်ရှင်။
အမေရိကန်နိုင်ငံခြားဝန်ကြီး Rex Tillerson ရဲ့ပထမဆုံးအာရှခီးစဉ်ဖြစ်တရုတ်နိုင်ငံကိုရောက်ရှိနေပြီးမြောက်ကိုရီးယားနိုင်ငံရဲ့အငင်းပွားစရာနျူကလ িয়ার နဲ့ဒုံးကျည်စီစဉ်တွေကိုအာရုံစိုက်ဆွေးနွေးခဲ့ပါတယ်။တရုတ်နိုင်ငံခြားဝန်ကြီးဝမ်ယင်နဲ့လည်း Mr. Tillerson တို့ဘီဂျင်းမြို့မှာတွေ့ဆုံခဲ့တယ်လို့ကိုရီးယားကျွန်းဆွယ်ရင်းတင်မာမှုတွေဟာအတော်အနေများတဲ့အဆင်ကိုရောက်နေပြီလို့အစည်းအဝေးပီတီကနစ်စနေနေ့မှာပြောပါတယ်။မြောက်ကိုရီးယားအစိုးရအနေနဲ့နျူကလ িয়ার လက်နက်ထုတ်လုပ်ဖို့ကြိုးပမ်းချက်တွေရပ်တန့်ဖို့ဆန္ဒရှိလာအောင်အမေရိကန်နဲ့တရုတ်တို့အတူပူးပေါင်းလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းဆိုပါတယ်။တင်းငွေတွေနေမှာတော့တရုတ်သမ္မတရှီချင်းပင်နဲ့ဝန်ကြီးတီလဆန်နဲ့တွေ့ဆုံမှုရှိပြီးမြောက်ကိုရီးယားအရေးအပြင်ကုန်သွယ်ရေးနဲ့တောင်ပြုတ်ပင်လယ်တွင်ရှစ်ပိုင်းနဲ့အငင်းပွားမှုကိစ္စရပ်တွေကိုဆွေးနွေးမယ်လို့ခန့်မှန်းရပါတယ်။အမေရိကန်ပြည်ထောင်စုမှရောက်ရှိနေတဲ့ဂျာမန်ဝန်ကြီးချုပ်အန်ဂလာမာကဲဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အင်ပီရိုမှာတောက်ကြနေကတွေ့ဆုံပြီးမြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုးတောင်တင်းခိုင်မာရေးကမ္ဘာကုန်သွယ်ရေးနဲ့တခြားကိစ္စရပ်တွေကိုဆွေးနွေးကြပါတယ်။ခေါင်းဆောင်တွေရောက်တွေ့ဆုံပြီးအမေရိကန်နဲ့ဂျာမန်စီးပွားရေးခေါင်းဆောင်တွေနဲ့ဆက်လက်ဆွေးနွေးရမှာတော့အသက်မွေးဝမ်းကြောင်းတင်ဒန်းကိစ္စ၊လောက်အားအင်အားဖွံ့ဖြိုးတိုးတက်ရေးကိစ္စတွေကိုကြည်ကြဲပြင်းပြပြောဆိုခဲ့ကြပေမဲ့နိုင်ငံတကာကုန်သွယ်ရေးလိုအဖူးထစ်တွေရှိနေတဲ့ကိစ္စကိုတော့မဆွေးနွေးခဲ့ကြပါဘူး။ပူရဲသတင်းစာရှင်းလင်းပွဲအတွင်းမှာတော့ထရမ့်ကခက်မမီတော့ဘူးလို့ပြောခဲ့ဖူးတဲ့နေတိုးအဖွဲ့ကိုဆက်လက်အားပေးထောက်ခံတော့ဖို့ထပ်မံကတိပြုပြောကြားခဲ့ပေမဲ့မဟာမိတ်အဖွဲ့ဝင်တွေအနေနဲ့ကာကွယ်ရေးအတွက်ကုန်ညစေကိုမြင့်မြတ်တသကြခံမှုမရှိတာဟာလက်ခံနိုင်စရာမရှိဘူးလို့အရင်ကဝေဖန်ပြောဆိုချက်ကိုလည်းအမေရိကန်သမ္မတကထပ်လောင်းပြောဆိုသွားပါတယ်။ အမေရိကန်ပြည်ထောင်စုရဲ့မနစ်ကသမ္မတရွေးကောက်ပွဲမှာရုရှားလိုဘလောက်ထိကြားဝင်နောက်ဆက်ခဲ့တယ်လဲဆိုတဲ့ကိစ္စနဲ့ရွေးကောက်ပွဲမဲဆွယ်ကာလအတွင်းသူ့ရဲ့တယ်လီဖုန်းတွေကိုသမ္မတဟောင်းဘရက်အိုဘားမားကြားဖြတ်ခေါ်နှာထောင်ခဲ့တယ်ဆိုတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့ပြောဆိုချက်ကိုအောက်လွှတ်တော်ထောက်လှမ်းရေးကော်မတီကလာမယ့်တနင်္လာနေ့မှာစုံစမ်းစစ်ဆေးမှုတွေလုပ်သွားဖို့ရှိပါတယ်
စနေနေ့ညနေခင်းဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုနန်းလောင်ကြီးညာပေးသွားတာပါဒီညနေ့အစည်းအဝေးထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးတန်ဖတ်အင်ဂျင်နီယာကတော့ရှောင်းကွန်ချမ်းဖြစ်ပါတယ်ကျွန်မကတော့ခွာညိုပါရှင် VOA America အသံရဲ့မြန်မာဘာသာအစည်းအဝေးတွေကို Radio Ru ကနေပြီးတော့တနေ့6ကြိမ်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်သောရရှင်တွေအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.